เสียดีเมื่อเสียจากเตียรอนี้สัวเจ้าอาชีพกันนี่ผู้อย่าซะเจ้าอย่าดีกว่าไอ้อะไรที่ပြောเนี่ยตอนนี้ก็เตียรเตียรนี่ก็เหมี่ยวไปนี่ก็นี่ပြောတာแล้วก็တရားတော်နဲ့တရားအထုတ်တဲ့မြောက်တဲ့ဒီနည်းနည်းလေးကြံနေဒီနေ့ကစာညံ့နေတဲ့ဆင်းရဲကြော်တော့ပါပဲဆင်းရဲမြင်တာတော့လည်းပြူရတယ်ဒီမှာ16မြင်တာကဒီရက်တည်းရှိတာဆင်းရဲတော့ရှိတယ်နောက်လာပြီနေ့ကြလို့ရှိရင်လာပြီနေ့မနေ့ဒီမှာဒီလာသေးတဲ့အခါဒီမှာဟောရမှာပဲရုပ်ကြီးပြေဒီမှာရှိပါလိမ့်မယ်အဲ့ဒီနာမည်မှာအကျတော့ဘုရားလောင်းဘုရားထုတ်ပြီးဘုရားဖြစ်ပုံကြီးရောက်သွားတယ်ကြာအဲ့ဒီကနောက်နေ့လည်းပဲကြာတော့လည်းပဲအဲ့ဒီလာပြီးနေမှာနေပဲကြာတော့နေပဲကြာတော့လည်းနှစ်နာရီလောက်ဟောရမှာအဲ့ဒါဒုတိယတရားပဲဥပမာတရားပဲဟောအဲ့ဒါဟောရမှာအဲ့ဒါကြီးဆက်ပြီးတော့နာနေတဲ့ပုဝေနာကြပါလေဟုတ်တနည်းပြီးခဲ့တာပြီးသွားပါပြီသမတမှုတော့ဖြည့်ဖြစ်တော့ရောက်တော့မူကြောင်းဆိုပြီးပြည့်တော့ပြီးခဲ့တာဘုရားဖြစ်တဲ့ရောက်တော့မူပြီးနာဗောဓိပလင်ဌာနအဲဒီဗောဓိပလင်ဌာနနဲ့တကွခုနှစ်ပါးသောဌာနတို့၌ခုနှစ်စီရင်းသုံးလျက်အရာတစ်ခုချမ်းသာကိုခံစားခြင်းတရားတော်ကိုဆင်ခြင်တော်မူခြင်းတို့ဖြင့်49ရက်ကိုကုန်လွန်စေခဲ့ပါရဲ့မြတ်စွာဘုရားဖြစ်ဖြစ်တဲ့နေရာမှာလည်းရဖြစ်ပြီးတော့9ရက်အဲ့ဒီနေရာလေးအဲ့ဒီနေရာလေးမှာလည်းမတ်တရပြီးတော့နေရာလည်းရှိတယ်အဲ့ဒီနေရာဘေးနောက်အဲ့မတ်တရနေရာလည်း9ရက်ဇင်းညာလျှောက်ပြီးသွားပြီးတော့လည်း9ရက်အဲ့ဒီနေရာမှာနင်းနီးပါပဲသိမွေးပါဘူးအဲ့ဒီမှာလည်း9ရက်နောက်လည်းတကယ်ညနေရက်သိမ့်မို့9ရက်9ရက်လားအလုံး9ဌာနရှိတယ်ဗျ9ဌာနတိုင်း9ရက်9ရက်ရှိပြင်းသုံးပြီးနေခဲ့တယ်49ရက်ဒါကအကုန်လုံးကုန်သွားပြီအဲ့ဒီသတ္တဟ9ခုထဲမှာအဲပင်စမသတ္တဟမှာသဗ္ဗရာညောတာဆိုရက်စိတ်ကြောင်းညောင်ပင်အောင်၌ခုနှစ်ရက်ပါလုံးတထိုင်ဤဖြင့်သရင်သုံးစံကြောင်မူခဲ့သဒ္ဒဟခုနှစ်ခုနှစ်ညောတဲ့ပင်စမ၅ခုမြောက်နေခဲ့တဲ့နေရာဌာနသဗ္ဗရာညောတာလို့ဆိုရက်စိတ်ကြောင်းညောင်ပင်အောင်အဲဒီမှာစာရမအမိပါရအောင်အဲဒီမှာခွန်ရဲ့ပလုံးရင်းတော့မျိုးနေခဲ့သည်အဲဒီခါမှာမြတ်စွာဘုရားကဒုက္ခကာရိကခေါ်တဲ့ကိုပင်ပန်းအောင်ကျင့်တဲ့အတ္တကိလမထာအကျင့်မှအကြံဖြစ်တော်မူပါရဲ့ကိုပင်ပန်းအောင်ကျင့်တဲ့အကျင့်ဒါကိုမြတ်စွာဘုရားသင်ခြင်းကြံကြံစီတော်မူပါရဲ့ဖြစ်ပုံကတော့ဒါယဒုက္ခကာရိကယကိုယ်ပင်ပန်းအောင်ကျင့်တဲ့သို့ဒုက္ခစိရာကျင့်မှမဟုတ်တော့လွမြောက်ပြီအာမိဝေဒဖြစ်ပေသွားတကားအဲဒီကိုယ်ပင်ပန်းအောင်ကျင့်တဲ့အကျင့်ကနေပြီးတော့လွမြောက်သွားပြီဆိုတော့ဒီကြာပြီးတော့ဆင်းနေတယ်အနတ္ထတန်ဟိတယအကျိုးစီးပွားနှင့်မစ္စသောဒါယဒုက္ခကာရိကအထိုဒုက္ခစိယအကျင့်မှာမုံတော့လွမြောက်ပြီဖြစ်ပြီ။အဲ့ဒီလွမြောက်ပါပြီ။ဒါရုအာမိဝေဒကောင်းပါပြီဆိုရက။မုံတော့လွမြောက်ပြီဖြစ်ပြီ။ဘောဓိသမိဇ္ဇကံဘောဓိညာကိုရသည်မှာဒါရုအာမိဝေဒကောင်းပါပြီဆိုတာအဲဒီဆင်းရဲတွေကတို့ပြီးတော့ဝိညာဉ်ကြတော့ ဘုရားဖြစ်တယ်ပေါ့နာကောင်းတယ်ဒီလိုစိတ်ကြံစီဖြစ်တော်မူပါတယ်အဲ့ဒီတော့ကမနဟာဘုရားအလောင်းတရားအထုနေတော့ပါတယ်အစရဲနေပြီးတော့နှောက်ရှက်ပြေးနေတဲ့ပုဂ္ဂိုလ်ပါပဲဟုတ်တယ်ရောကောင်းတယ်ဘုရားဘုရားအလောင်းဘုရားအလောင်းမှာတကယ်ကပြီးတော့နှောက်ရှက်တယ်အဲ့ဒီတော့ကမနဟာမြတ်စွာဘုရားဤကိုနှုတ်စိတ်အမှုရာတွေကိုအမြဲတမ်းစောင့်ကြည့်နေတယ်ဘုရားကိုစိတ်ကိုနှုတ်စိတ်အဲ့ဒီအမှုရာတွေဘယ်လိုဘယ်လိုနေလဲဆိုတော့အပြစ်တင်ပြစ်တင်ရအောင်လို့သူကဘုရားထင်မှလည်းသူကမသိဘူးသူကအဲ့ဒီဘုရားနေပြီးအနောက်ရှစ်ပြေးနေတဲ့ဘုရားမြဲတမ်းကြည့်နေတယ်အပြစ်တွေ့ရင်ဆွဆွဲဖို့ပါပဲဒါကြောင့်မြတ်စွာဘုရားဤအဲဒီစိတ်အကြံကိုသိရတော့ခြေပလိုတဲ့သဘောနဲ့မာနကသူပြစ်တင်ကြတွေ့ပြီးထင်ပြီးတော့အဲ့ဒါပြောတာပါပဲဒါနဲ့ဆိုတော့ကိုယ်ပင်မအောင်ကျင့်တဲ့တပောကမ္မမှခွာ၍သတ္တဝါတို့သည်မစင်ကြယ်ကိုရှင်ဂေါတမသည်မစင်ကြယ်သေးပဲစင်ကြယ်သည်ဟုရှင်မ၏စင်ကြယ်တဲ့အကျင့်လမ်းမှချွေယွင်းလဲမှလာခဲ့ပြီလို့ဆိုတယ်လို့သူကအဲဒါဘုရားမလုံးရောက်သေးပဲနဲ့လုံးရောက်ပြီးဘုရားဖြစ်ပြီးလို့ခင်ခဲ့တယ်ဆိုတော့ပြည့်တင်ပြီးတော့ပြောတာအဲဒီတော့မြတ်စွာဘုရားကဒီလိုပြန်ခြေတယ်ဟာဒီလိုပြန်ပြီးတော့ခြေပါလိုက်တယ်အနတ္တသံဟိတာညတဝါယံကိစီအမရံတပံသဗံနတ္ထဝဟဟောတိစီရရိတံဝါတမနိယံကိစီအလုံးစုံသောအမရံတပံမသေးရည်ရွေးပြုသောအတ္တကိလ္လကံယောဂအကျင့်ဤအချင်းရှိဤသဗံရင်ကျင်အာလုံးသည်ဓမ္မနီကိုမြေကောင်းဆောင်တဲ့တော်တဲ့တောင်ပြင်ပေါ်၌ကိုမြေခေါင်းကောင်းတဲ့တောင်ပြင်ပေါ်၌ဖိယရိတံဝါသောရပဲ့၌ထိုးဝါသည်အကျိုးမများသည်ခဲ့သို့နတ်အတဝဟံဟောသည်အကျိုးစီဝါကိုမဆောင်နိုင်ဤဒီဤတို့အနတ္တသံဟိတာညတဝါကျိုးစီဝါနှင့်မစင်ကြဲကြောင်းကိုသိတော့ကြောင်းဝိသေသိသိံအတ္တကိလမထအကျင့်ဟူသမျှကိုငါဆုံးခဲ့ပေသည်စသည်ဖြင့်ပြန်လေခြေပလိုက်ပါれတဲ့ဆရာတော်ခြေပပုံမှာအလုံးစုံသောမသေးရရဲ့ပြည့်ရတဲ့အတ္တကိလယောဂအကျင့်ရှိတယ်ရင်းချင်းအားလုံးဟာကုန်းမြေခေါင်းကောင်းသက်တော်မြင်ပေါ်၌လောတက်ပဲ့တက်ထိုးသွားသည်အကျိုးများသကဲ့သို့အကျိုးစီးပွားမဆောင်နိုင်ဘူးလေအဲ့ဒီလိုအကျိုးစီးပွားနဲ့မဆက်ကြောင်းလို့ပြီးတော့ကြောင်းအတ္တကိလေသာအကျင့်ဝေရမြောက်ကိုငါဆုံးခဲ့ပြီ။ဘုရားလုံးစပိုင်းတော့ဟုတ်တယ်မတော်တဲ့လျှောက်လို့ဆိုတော့များခဲ့တာ။အဲဒီခြေပကျက်ထဲမှာအမရံတပံပုဂ္ဂိုလ်အထကရာ၌အမရတပံမသေးရေးအကျင့်အမရဘာဝဋ္ဌာယကတံမသေးခြင်းကြောင့်ငါရည်၍ပြုအပ်သောလူခတပံအစာအဝတ်စသည်ချိုးချံသောအကျင့်အတ္တကိလမထာနုယောဂမိမိကိုယ်ပင်မအောင်အထုရှင်ဟုဖွင့်ပြထားပါသည်ရှားပါれဒါကြောင့်ဒုက္ခကာရိကခေါ်တဲ့ဒုက္ခစရိယာအကျင့်ကိုလည်းပဲအတ္တကိလမထာနုယောဂအကျင့်ထဲမှာအကျွမ်းဝင်ကြောင်းမှတ်ထားကြရမယ်ဒုက္ခစီရအကျင့်မတော်မသင့်ပြည့်အကျင့်အတ္တကိလေသာယောဂအကျင့်နဲ့ပါရဲ့ကိုယ်ပင်မလုပ်တဲ့အကျင့်ဒီကတော့
ဓမ္မဓမ္မစကြာတရားကတော့တရားကြတော့ကောင်းကောင်းသဘောပေါက်မယ်ဒါကြောင့်မဟာရတန်ရုံမှမြတ်စွာဘုရားဤစိတ်အကြံဖြစ်တော်မူပုံကိုဒီနေရာမှာဖြည့်သွင်းပြီးတော့ကြားလိုက်ရပါမယ်ကြားလိုက်ရပါပြီကြားလိုက်ရပါပြီဒီနေရာမှာ9ရက်စီ9ဌာနမှာ49ရက်စံတော်မူပြီးတဲ့အခါသတ္တဌာန9ရက်9ဌာနစံတော်မူကြတာ50ရက်မြောက်49ပြီးတော့50မြောက်50မြောက်ဆိုတော့နောက်တစ်ရက်ပေါ့လေဝါဇုရသန်း6ရက်အဲဒီက50ရက်ဆုံးလာကြီးကနေပြီးတော့စအားထုတ်ကြတယ်ဆုံးလာပြီးနေ့ကနောက်ဆုံးချိန်မှာပဲဒီရက်နေ့မြောက်ခင်အဲဒီမှာပဲရရှိခဲ့တာအဲဒီကပြီးတော့ခွန်ရက်ဒီခွန်ဌာနနေပါနောက်ဆုံးမှာပါတော့ဆိုဝါဇရာသား6ရက်ပဲအဲဒါရက်ပေါင်းလို့50 49ရက်ရဲ့နောက်ဖက်ရက်ပေါင်း50ဆိုတာဝါဇူလာသား6ရက်နေ့မှာခုရင်ကပြောခဲ့တဲ့ဇပါလညောင်မင်းအောက်သို့ပြန်ကြွလာတယ်အဲတော့ဆိုတော့ငါနေခဲ့တဲ့ဇပါလညောင်မင်းအောက်ကိုကြွလာတယ်အဲဒီမှာထိုင်နေတော်မူရင်ဘယ်သူအားရှိဥစွာတရားဟောရပါမည်လဲဘယ်သူအားဒီတရားကိုလွန်များလွန်အသိဉာဏ်စွာသိနိုင်ပါမည်လဲလို့မြတ်စွာဘုရားကတရားဟောဖို့ဆင်ခြင်တော်မူတယ်တဲ့မြတ်စွာဘုရားတရားဟောလို့ဘုရားပြည့်ပြီးတော့တရားကိုမဟောရဘူးလားရေပေါင်း50ရှိသွားပြီကိုလေဘုရားကြည့်ပြီးတော့ရေပေါင်း50နည်းပြီကိုအဲဒီလိုခေါ်ရမလဲလို့ဆိုဆင်ញင်တယ်အဲဒီလိုဆင်ញင်လိုက်တဲ့အခါမှာကာလာမအာလာရယသိဟာပညာရှိပဲဆိုတော့ဘယ်နေမှာပေါ့အာလာရယသိကြီးဆံသူသွားပြီးတော့အဲဒီအာလာရယသိကြီးရဲ့ဤကိုဘာကင်းဆရာရဏဇာအာယုဘဇာ၄ခုရဲ့တတိယပေါ့ယုဘဇံကလေအယုဘဇံက၄ခု၈ခုရှိတာထဲမှာ၃ခုအယုဘဇံ၃ခုဆိုတာအကင်းညာရဏဇံအကင်းညာရဏဇံတိောက်ရနေယုဘဇံ9ပါးယုဘဇံအယုဘဇံဇံ9ပါးရတဲ့အာလာရယသိကြီးဆိုရှိတယ်အဲ့ဒီသိကြီးကြီးကိုဘုရားတော်စတော်ကအဲ့ဒီသိကြီးကြီးမှာသူအားထုတ်ရတဲ့တရားသူရတဲ့တရားကိုသွားပြီးတော့နီးယူတာအဲ့ဒီမှာမကြခင်လေးတွေဇာတ်ရပါတယ်။ဇာတ်ရပြီးဒီဇာတ်ကလည်းပဲဘာမှမဟုတ်သေးဘူးဆိုပြီးတော့စွန့်ပြီးတော့လာခဲ့တာအဲ့ဒါကိုအလာရယသိဟာပညာရှိပဲအဲ့ဒီအလာရယသိကြီးဘုရားအလာရယသိကြီးကိုသူကတရားပြန်ဟောမလို့စကအလာရယသိကသူ့ဆရာဖြစ်နေတာကိုအခုတခါတော့သူကဝိပဿနာတရားဟောမဲ့ဖို့ရအောင်လို့ဟောမလို့ဟောရတာမဲ့ဖို့မမရောက်ပဲပဲဓမ္မပုံတွေရောက်ရလိုက်အသက်တော်ရှိပါရဲ့အယုဘသာအဲသက်ရှိရောသက်ရှိပြီးတော့လည်းဘာမှလည်းတိုးတက်တာမရှိပါဘူးအဲဒီကနေပြီးတော့တက္ကံကုန်တဲ့ခါကျသေပြီးလူဘဝပြန်ဖြစ်မှာပဲလူဘဝပြန်ဖြစ်အစဉ်မပြေလို့ရှိရင်ငရဲဒိဋ္ဌာန်တွေလည်းကြနေပါပဲအဲဒါအဲဒီအာရဟယပိကြီးအကြောင်းကိုဘုရားကဆင်းရဲတာကာလမအမြအလာရယသိအာညာရှိပဲတတ်သိရဲ့ဉာဏ်ထက်တယ်ပညာမျက်စိမှာကိလေသာမျိုးမှုန်းနေပါနေတာကြာပြီကိလေသာမျိုးမှုန်းလည်းမရှိဘူးအဲ့ဒီအလာရအားရှိဥစွာဟောရရင်ကောင်းမှာပဲသူဟာဒီပြားကိုသိမြန်စွာသိပေလိမ့်မယ်လို့ပဂရိစိတ်ကူးတဲ့မှာပေါ်လာပါတယ်အဲဒီအလာရကိုသူကမြတ်စွာဘုရားတရားဟောမှာအဲဒီလိုဆင်ញင်ဘုံထဲမှာဉာဏ်ဉာဏ်သိတဲ့ပုဂ္ဂိုလ်အားရှိဥစွာဟောဖို့ဆိုတဲ့ရည်ရွယ်ချက်ပါအဲဒီရည်ရွယ်ချက်ဟာအလွန်ပဲအရေးကြီးပါတယ်ဟောမြတ်စွာဘုရားတရားစစ်တရားမှရအောင်ဟောမယ်ဆိုအရေးကြီးတာပေါ့အခုနေကကာလလည်းပဲကိုယ်ကတရားပြည့်စုံပြီးတော့တရားတွေတရားပြည့်စုံအောင်ဟောဖို့ စဉ်းကျင်စဉ်းစားတာအမှန်အဆင်ပြေပါအမှန်ကောင်းတာပါအရေးကြီးပါတယ်ယခုခေတ်မှာစသည်တိုင်းအသိဖွင့်တယ်ဆိုရင်စသည်တိုင်းအသိဖွင့်တယ်ဆိုရင်ဉာဏ်ကောင်းတဲ့စသည်သားများကိုရဖို့အရေးကြီးတယ်အဲဒီဉာဏ်ကောင်းတဲ့စသည်သားတွေကစာမေးပွဲတွေကိုများများအောင်မှအဲဒီစာသင်တိုက်နာမည်ကောင်းပြီးကြီးပွားတယ်မယ်အခုနေခါကလာအဲဒီဖြစ်တယ်လို့ဆိုတာတရားအထုတ်ပြီးတရားပြည့်စုံတရားဟောခြင်းလို့ရှင်းအဲဒီတရားတွေကိုကျယ်ရနာအထုတဲ့ပုဂ္ဂိုလ်တွေရှိမှအဲဒါကိုယူရတာထို့တူရင်ကမ္မထာဌာနအသိဖွင့်ပွဲအခါလဲသရသနာဝိယသတိသမာသတိပညာသရသနာဝိယသတိပညာကောင်းတဲ့ပုဂ္ဂိုလ်တွေလိုပါတယ်တထာယုံကြည်မှုသင်္ခေတယုံကြည်တာသန္ဓကောင်းသောအလစဝိရိယပြင်းပြင်းထန်ထန်ကျေရဏအားထုတ်နိုင်တဲ့ဝိရိယသတိကအမှားရပညာကညာမို့လို့အဲ့ဒါတွေလိုတယ်ဒီတရားတွေရှိဖို့လေအဲ့ဒီလိုပုဂ္ဂိုလ်တွေကစပြီးအာထုံမညာဓုတရားတွေကိုနာတွေ့မယ်သရတိလဝိရိယသရသနာဝိရိယသတိပညာတွေပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာတရားကိုကျေရနာဆိုတော့အခုဒီမှာတရားထုံညာတွေအဲ့ဒီလိုပုဂ္ဂိုလ်တွေပဲဒီလိုပုဂ္ဂိုလ်ရေမဟုတ်တာကတရားအာထုံပါဘူးလေဟုတ်သဘောမကျတော့မတော်မသင့်ပြောတဲ့ပုဂ္ဂိုလ်တွေရှိနေတယ်အာထုံမညာဓုတရားတွေကိုဉာဏ်ဉာဏ်တွေ့မယ်အဲဒီလိုတွေ့ကြပါမှအခြားသူတွေကလည်းလိုက်ပြီးအားထုတ်ကြမယ်အဲဒီဝတ္ထုတိုင်းအရင်ပုဂ္ဂိုလ်ကစတယ်အခုဒီလိုပဲဒီမှာဆရာအားထုတ်ပြီးတော့တရားထုတ်ရသွားလို့ရှိရင်အဲဒီပုဂ္ဂိုလ်ကဟောပြောနေဘုရားစီမှာတရားထုတ်တဲ့ပုဂ္ဂိုလ်ကများတာပါပဲအကယ်၍စပြီးအားထုတ်တဲ့ပုဂ္ဂိုလ်တွေကသရသနာဝိရိယတတိပညာညံ့နေလို့ရှိရင်သောမဟုတ်အိုမင်းကြီးမစွမ်းမသာဖြစ်နေလို့ရှိရင်ဟိုပြီးတော့ပညာရပါလေမစွမ်းမသာဖြစ်နေလို့ရှိအဲဒီလိုပုဂ္ဂိုလ်တွေဟာသမာဓိညာအထူးတွေကိုရောက်ဖို့တွေ့ဖို့မလွယ်ဘူးတဲ့အိုမင်းလည်းမစွမ်းမသာနေလည်းဖြစ်နေမယ်ဆိုလို့ရှိရင်အဲဒီလိုပုဂ္ဂိုလ်တွေဟာသမารိညာဓူးတွေကိုရောက်ဖို့တွေ့ဖို့မလွယ်ဘူးအဲဒီအာထုဆပုဂ္ဂိုလ်တွေကထူးထူးခြားခြားမတွေ့ရင်ညာဓူးများကိုများများမတွေ့ရင်အခြားလူတွေကနောက်ကလာပြီးအာထုဖို့ရစိတ်မပါဘဲနဲ့မထက်တန်ပဲရှိနေလိမ့်မယ်တရားဟောကြတဲ့ပုဂ္ဂိုလ်အချင်းချင်းအဲဒီမှာဝင်ပြီးတော့လက်ခံပြီးတရားထုံးမှာပို့ဖို့လဲပို့ဖို့မလွယ်ဘူးဆိုတော့ပေါ်ပြတာပါပဲဒါကြောင့်ကမ္မဋ္ဌာန်းဌာနအပြင်မှာဉာဏ်ဓုတရားဓုပေါ်ရုပ်လွယ်မဲ့ပုဂ္ဂိုလ်ကိုရွေးချယ်ဖို့လိုပါတယ်အဲ့ဒါနဲ့ဆက်ပြီးခွန်ကြီးကြံပါနဲ့ခွန်ကြီးတတိပ္ပံဝိပဿနာကမ္မဋ္ဌာန်းကိုစပြီးပြတော့ငါကံအားလျော်စွာအထူးမရွေးချယ်ရတော့ပဲထူးခြားတဲ့ပုဂ္ဂိုလ်သုံးယောက်ပေါ်လာခဲ့တယ်ဘုန်းကြီးပထမစသည်ကောင်တရားတော်ကရင်ကလည်းကနန်းကပြောနေတာပါဘုန်းကြီးပထမတော်က20နဲ့ကိုးအသက်20နဲ့ကိုးပေါ်ရင်ဝါဖြစ်နေတယ်ကိုးပါပါအဲဒီတော့ကဝဒနာတရားအားထုတ်ပြီးတော့တရားရွယ်တွေမဟောပါဘူးသူများလည်းတက်တော့မအောင်အပြင်အသက်35နှစ်ဝါချင်း15ဝါရအဲ့ဒီခါကျတော့မှအိုညီလေးတယောက်ပြေတာအကြောင်းပြုပြီးတော့တရားစပြီးတော့ဟောရတယ်ဟုတ်လားအဲ့ဒီမှာ3ယောက်ပေါ်လာတယ်ဒီလိုမဟုတ်ပါဘူးသားအဲ့တော့လေးကြာမှတရားထုံးမဲ့ပုဂ္ဂိုလ်3ယောက်ပေါ်လာမှမဘုန်းကြီးရဲ့ညီအကိုဆွေမျိုးတဲကပါပဲအဲ့ဒီ3ယောက်ကညီကိုဆွေမျိုးတဲကဒီမှာလာပြီးတော့တရားတွေပါတယ်ညီကဟောကမ္မထာနေပါတယ်ကြားသွားတာညီပဲအဲ့ဒီသူပြပါတယ်သူအကိုကတော့ဆုံးသွားပါကြပါရဲ့ဒီကျင့်ပုဂ္ဂိုလ်ကလည်းသိမထင်ကြဘူးဒီကလည်းအခုတော့ဆုံးသွားပြီလည်းမရှိဘူးသူတို့ကအားထုတ်လို့300အတွင်းမှာ ဝိရိယဗျာညာရောက်ပြီးတော့အယောင်အလင်းပိတိပဒတိစသည်ကိုတွေ့ပြီးတော့အလွန်ဝမ်းမြောက်ဝမ်းသာဖြစ်နေကြတယ်။ဒါဘုန်းကြီးကခဏခဏအဲ့ဒီအကြောင်းလေးတွေပြောပါတယ်ကွာ။ဝိရိယဗျာညာဖြစ်ပုံအကြောင်းအဲဒီမှာတရားထုတဲ့ပုဂ္ဂိုလ်တွေစသည်အာထုတ်တွေကသုံးရကြဒီအတွင်းမှာဘုန်းကြီးလည်းသွားအားပေးတာမဟုတ်သူကလည်းအားထုတ်နေတာအဲ့ဒါအာထုပ်ပုံကလည်းတော်ကောင်းနေတင်းတင်းချင်းအာထုပ်တာကအဲ့ဒီလိုပထမစကြည့်အာထုပ်တဲ့သူတွေကတင်းတင်းမြန်မြန်ဉာဏ်တူးများကိုတွေ့ခဲ့တဲ့အတွက်မဟာစီတတိပ္ပဒဝိပဿနာလုပ်ငန်းဟာယခုလိုကဘာအနှံ့ပြန်ပွားသွားတာပဲဟုတ်ကဲ့ဘုရားတွေအကုန်လုံးဘုန်းကြီးဟောတဲ့တရားတွေပထမတော့ဒီလိုဖြစ်နေတယ်လို့လဲမထင်ပါဘူးဒီလိုဖြစ်အောင်လို့လည်းဒီမင်းကကြောက်ရွံ့နေတာမဟုတ်ဘူးပထမစကြီးတရားဟောတာဘုန်းကြီးရဲ့ဆွေမျိုးဖြစ်တဲ့ပုဂ္ဂိုလ်တွေတရားလေးပါလေအာထုပ်ကုသိုလ်ထူတွေရရပါလေဆိုပြီးဟောတာပဲအဲ့ဒီကနေပြီးတော့ပြန်တော့အနံ့ကိုကောင်းပါလေဒီလိုလင်းလင်းမြန်မြန်သိမြင်ဖို့ရာလိုတဲ့အတွေ့မြတ်စွာဘုရားကသင်ညာစွာသိမြင်နိုင်မဲ့အလားအလားရကိုတရားဥဟောရန်သင်ညာမူခြင်းဖြစ်ပါရဲ့ပထမကဇန်ခုနှစ်ပါးရတဲ့ကမ္မထာဆရာကြီးပါပဲသူဇန်ကိုပြနေဆရာကြီးအဲသူ့ကိုဟောဝေးရဆက်သွားပြန်အဲဒီလိုသင်ညာတာကလည်းပဂရိစိတ်နဲ့ဆင်ញင်တာပါတဲ့ဉာဏ်ဓူးနဲ့ဆင်ញင်တာမဟုတ်ဘူးတဲ့ဉာဏ်နဲ့တရားဉာဏ်နဲ့ဆိုရင်ဉာဏ်ဉာဏ်နဲ့မဟုတ်ဘူးကွာဒါမှရိုးစိတ်နဲ့ဆင်ញင်တာရှိတယ်ဒါကြောင့်အဲ့ဒီအချိန်မှာအာရာရတိမရှိဖို့တော့ဉာဏ်ဖြင့်ဆင်ញင်ရသေးဘူးတဲ့အာရာရရှိလားမရှိလားကိုမဆင်ញင်ရသေးဘူးအဲ့ဒီအခါမြတ်စွာဘုရားဤစိတ်ကြောင့်ကိုပြီးတဲ့နတ်တယောက်ကမြတ်စွာဘုရားစဉ်းစားကြနေတာကနတ်ကတိနတ်ကနေပြီးတော့မြတ်စွာဘုရားကိုလျှောက်ထားတဲ့အာလာရကွယ်လွန်သွားတာခုနှစ်ရက်ရှိပါပြီဘုရားလို့လျှောက်တယ်အာလာရကွယ်လွန်သွားခုနှစ်ရက်ရှိပြီဒီကမြတ်စွာဘုရားကလည်းညာဖြင့်ဆင်ញင်ကြည့်တော်မူတဲ့ဆင်ញင်ကြည့်လိုက်တဲ့အခါမှာအာလာရဟာလွန်ခဲ့တဲ့ခုနှစ်ရက်ကဝယ်လွန်သွားပြီးတော့သူရထားတဲ့ဇံကုသိုလ်ဤအစွမ်းအဖြင့်အာကိဉ္စညာယတနာဆိုတဲ့အာယူပါဘုံရောက်နေကြောင်းသိမြင်တော်မူရတယ်။အဲဒီတော့မြတ်စွာဘုရားမဟာဇာနိယောခောအလာရောကလမောလို့စိတ်ချင်းညင်ညူတော်မူမိပါတယ်ကာလမောကာလမအနှွဲရှိသောအာလာရောအာလာရယတိသည်မဟာဇာနိယောအများကြီးဆုံးရှုံးသွားကြပြီလို့ညင်ညူတော်မူပါလေ။ဘာကြောင့်လဲဆိုရင်အကယ်၍အာလာရဟာမြတ်စွာဘုရား၏တရားကိုနားမယ်ဆိုရင်တခဏချင်းတရားကိုသိမြင်ပြီးတော့အရဟတမေဖို့ရပြီးယဟနာအဖြစ်ဖြစ်နိုင်တယ်အဲဒီလိုထူးခြားတဲ့အရေးအချင်းရှိနေပါလေခုနှစ်ရက်လောက်အသေးစောသွားတဲ့အတွက်ဘာတရားကိုမှရမသွားရှာဘူးသူရောက်နေတဲ့အာကိညာယရဏအာကိစဉ္ညာယရဏဘုံဆိုတာကလည်းရုံမရှိဘူးအာယူဘဘုံဆိုရုံမရှိဘူးဘုံဌာနကလည်းယုံမရှိ၊လူကလည်းယုံမရှိပဲ။ကျက်သာကလည်းစိတ်တည်းကြီးတဲ့ဖြစ်နေတာ။စိတ်စေတဲ့နန္တရားသာရှိတယ်။ယုံမရှိတော့ဉာဏ်နိုင်တဲ့နားလည်းမရှိဘူး။အကယ်၍ဟိုမှာလည်းနားရှိတဲ့ဉာဏ်နိုင်တော့သွားပြီးတော့ဟောဝဲရှိတာပဲ။အခုတော့အဲဒီအလာရာကြီးကအာယူပါရှင်ဓမ္မကြီးဖြစ်နေတာ၊ယုံမရှိတဲ့ဓမ္မကြီးဖြစ်နေတာ။ပြန်သွားဟောလို့ဖြစ်တယ်လို့ဒါကြောင့်သူထံသွားပြီးတရားဟောလို့လည်းမဖြစ်ဘူးအဲဒီပုံမှာအသက်တန်းကလည်းကဘာပေါင်း6000ရှိတယ်အသက်တန်းကဘာပေါင်း6000နဲ့ကဘာတကဘာစအကြကြီးတယ်အခုရှင်းနေသေးကဘာဟာဘုရားလည်းရှိရက ၃ပါးနဲ့အခုတစ်ပါးနဲ့ဘုရား၄ပါးလည်းပွင့်ပြီးပြီ။နောက်လည်းပဲဘုရားတစ်ပါးပွင့်မှာ။ဘုရားမပွင့်ငါလည်းကြာကြီးပဲ။ဘုရားပွင့်ပြီးတဲ့နောက်လည်းကြာကြီး။ဒါကဘာလဲ၊ကဘာပေါ်ညာကြီးအကြာကြီး။ကဘာကြီးနေတာရဲ့ကဘာပြက်တာရဲ့အဲဟင်းကဘာပြက်ပြီးပြက်နေတာကဒီချင်းပြက်ပြီးတော့ရှင်းရှင်းပြီးတော့ဘာမှရှိပဲပြန်ပြီးတော့ဒီသားချင်းအားလုံး၄ချင်းတော့ရှိတယ်။နေရမဟုတ်ဘူး။ဒီကဘာတော့အများကြီးပဲ။အဲဒီကဘာပေါင်းကိုသူကကဘာပေါင်း6တောင်းရှိတာလေ။ပေါင်းဆိုတာညာထောင်းတရားတရားကနေ10ခုဆိုရင်1000ထောင်းထောင်းကနေ10ခုဆိုရင်1000အဲဒါကဘာပေါင်း6တောင်းကဘာပေါင်း6တောင်းရှိတယ်။အဲဒီအသက်တန်းကုန်လို့သူတွေလာတဲ့အခါလူဘဝကိုသူပြန်ရောက်လာမယ်။အဲဒီကကဘာပေါင်း6တုံးကြာတဲ့အခါကျတော့လူပြန်ဖြစ်လာမှာ။ဟာအဝေးကြီးပါ။ဒီကဘာတကဘာကအဝေးကြီး6တုံးဆိုတော့နည်းလာမှာမဟုတ်ဘူး။လူဘဝကိုသူပြန်ရောက်လာမယ်။အဲဒီအခါမှာလဲဗုဒ္ဓတရားတော်ကိုကျမ်းသာရမှာမဟုတ်ဘူး။အဲဒီကျတော့လည်းဟောမင်းတော်လို့မရှိပါဘူး။ဒါကြောင့်သူဟာပုထုရှင်ဖြစ်နေပဲ။သံဃာထဲမှာကာလေးစွာရှင်းလင်းနေရမယ်။အပယ်လေးပါးရောက်ပြီးတော့လေဆင်းရဲဒုက္ခတွေကိုအကျိန်များစွာခံစားရအောင်မယ်ဒါကြောင့်မြတ်စွာဘုရားကအာလာရဟာခုနှစ်ရက်အပေစောသွားတဲ့အတွက်ညာကြီးဆုံးရှုံးသွားကြပြီလို့စိတ်ချင်းညှိရမှုဒါပါပဲယခုနေ့ခါမှလည်းဘုန်းကြီးတို့ဟောကြားတဲ့တတိပဌံလုံငန်းတရားကိုမကြမနာရပဲဖြစ်စေ၊ကြံနာရတော့လည်းအာမထုတ်ရပဲဖြစ်စေ၊သိသွားကြတဲ့လူတွေ၊သိသွားတဲ့လူတွေ၊လူတွေမှလည်းဒီလိုတရားသူတွေကိုရတဲ့ရတဲ့ဘာလည်းဘာမှမရပဲနဲ့ဆုံးရှုံးသွားကြတာတွေရှိမှာပဲ။အဲ့ဒါအရေးကြီးတယ်။ဒါလည်းကိုဘုရားဟောတော်မူတဲ့တရားတွေခွန်ကြီးတို့အားထုတ်နိဗ္ဗာန်လမ်းပြနေအဲဒီလိုက်လာပြီးအထုတဲ့ဘုရားတွေတရားသူတွေသူရနာဒါပေမဲ့အဲဒီဘုန်းကြီးတို့ဟောပြောတဲ့တရားသူတွေမလိုက်နာပဲနဲ့အာမထုတ်ပဲနဲ့ဒါတွေရှိတယ်အဲ့ဒါတွေအခုပြန်ပေါ်ပြနေကြတယ်ရလိုက်ပါလေဘာမှမရပဲနဲ့သူပြန်ပြောကြတော့ပါလေတရားအာမထုတ်ပဲနဲ့နေဒီလိုပဲဘာမှမရပဲနဲ့ဒီလိုပဲပြေးသွားမှာလဲမတော်စအပယ်လေးပါလေကြိုက်ရင်ကြပါဒါကြောင့်ယခုဒီတရားကိုကျမ်းသာရတဲ့သူတော်ကောင်းတွေကတော့အဲဒီလိုမဆုံးရှုံးရအောင်အထူးသတိပြုဖို့လိုပါတယ်အဲဒီသူတော်ကောင်းတွေဒီကခေါ်တဲ့တရားတွေသတိပြုဖို့လိုတယ်အဝိဇ္ဇာမရောက်နေတဲ့အဲဒါပြည့်စုံတဲ့ပုဂ္ဂိုလ်တွေပါပဲအဲအာထုတဲ့ပုဂ္ဂိုလ်တွေလည်းမပြည့်စုံရင်ပြည့်စုံအောင်မလျှော့ရင်အထူးပြည့်စုံဖို့ရည်ကြီးပါတယ်အဲဒီကနာကရာမပုဒ္ဒရာမဆရာကြီးသားရာမကနာမည်ကိုပုဒ္ဒကသားရာမဤသားလို့ညပါရာမဤသားဆိုရင်သားမဟုတ်ဘဲတတိကိုလည်းပုဒ္ဒအနည်းနဲ့သုံးတတ်ပါတယ်ဒါကြောင့်ဒီမှာနှစ်မျိုးဘာသာကျန်တဲ့ရာမပုဒ္ဒရာမဤသားရာမဤတတိဥဒကရေသိအားတရားဥဟောမြတ်စွာဘုရားကဆင်ခြင်တော်မူပြန်နေသူကရေးသေးတယ်မှာလဲဗာမဗုဒ္ဓဝင်ဗာမဗုဒ္ဓကဇာ7ပါးလုံးအကုန်ရတာအာယုဘဇာ4ပါးအကုန်လုံးရတယ်ဒါနဲ့အကုန်လုံးရအဲဒီမှာရသော်ဘုရားသွားပြီးတော့မင်းများလာရာမရာမဤသာသမုရာမဤတတိဖြစ်တဲ့ဥဒကရေးသေးသူကဇာနဲ့မရသေးပါဘူးအဲသူဆရာသူဖခင်ဖြစ်တဲ့ရာမရဲ့ဒီနေ့တရားတွေကိုသူကပြောပြပေးတာပါပဲပြောပြပေးတာနဲ့ဆရာကအဲဒီကနှလုံးသွင်းတော့ဇာအာယုဝဇာနေအကုန်လုံးရတာပါပဲဟောရတော့ကောင်းပါလေအဲဒီကရပြီးတဲ့နောက်ဥဒ္ဓရေသိကလည်းပဲသူလည်းပဲသရတရားဖြစ်ပြီးတော့ဆက်အားထုတ်လို့ခရရပြီးတဲ့နောက်မှာပါပဲဥဒ္ဓရေသိကလည်းပဲအဲဇာနေ7ပါးလုံးပုံရပါတယ်အဲဒီကနတ်တယောက်ကသူကရေသေးဟာညာဥယျာညာဥယျာကကွဲလွန်သွားတဲ့အကြောင်းလျောက်တယ်ခေါင်းက နာကသာမရမူသေးဘူးဒီကလည်းဆုံးသွားတာညာဝိရမတဲ့မှာညာဝိဆိုခဏလေးပေါ့လေဘုရားတရားမလို့ကျန်တော့ဟိုသူအခုဘာဆိုဘာဆိုဘာဆိုလာဇန်ငါရဲ့ပေါ့အဲ့ဒီရဲ့ကျမတို့ကြာတော့ပါပြီပြည့်ပြီခဲ့တာအဲ့ဒီမှာသူကလည်းပဲဆုံးသွားပြီတဲ့လုံးရတဲ့ညာဝိရမကတော့ဆုံးသွားပြီဘုရားကမင်းနဲ့မှနေ့မှာတရားဟောမှလို့ညစွာဘုရားကညာဖြင့်ဆင်ခြင်တော်မူတဲ့အခါဥရကရဲ့သေဟာညဉ့်ဦးရန်ကကွယ်လွန်ပြီးသူရထားတဲ့နေဝတိညာနာပြန်ရသာကုသိုလ်ဤအစွမ်းဖြင့်နေဝတိညာနာပြန်ရဘုံသို့ရောက်နေကြောင်းမြင်တော်မူရဲ့အဲအာယုဘဘုံထဲမှာအမြင့်ဆုံးအမြတ်ဆုံးအသက်အရှည်ဆုံးဘုံမှာပဲအဲရောက်ပြီအသက်တန်းကကဘာပေါင်း7400ရှိတယ်။အဲကဘာပေါင်း7400ပဲရှိတယ်။ခုနကတော့မမြောက်ခုနက6000လား6000မှာတမ်းအခုက7400ကဘာပေါင်း7400ပဲရှိတယ်။အာယုဘကမှာပုံဖြစ်နေ။ပုံ31ဆိုတဲ့လောကထဲမှာအဲ့ဒီဘုံကအမြင့်မြတ်ဆုံးပဲဘုံ37ဆိုတာကာမဘုံနဲ့ယူဘဘုံနဲ့အဲ့ဒီကလည်းအလုံးဘုံ37ရှိတယ်အပေလေးပါးကလည်းပေလေးပါးကဘုံကြီးလူဘုံပြီးတော့ညဘုံက6ဘုံရှိတော့နောက်ဓမ္မဘုံတွေကလည်းအဲ့လိုရှိတာအလုံးစုဘုံက30ဘုံရှိတယ်။ဒါတွေကတော့ဒါကြောင့်ဘဝကဘဝအမြင့်အမြတ်ဆုံးဘုံလို့လည်းခေါ်တယ်။အဲဒီဘုံကအမြင့်မြတ်ဆုံးဘုံပဲ။အဲဒီမှာလဲတရားကိုမနာနိုင်မကြားနိုင်ဘူး။ယုံမှာမရှိပဲ။အာယုဘကယုံမရှိဘူး။စိတ်လေးသက်သက်ချင်း။အဲဒီကဆုရည်ပြီးလူဘုံရောက်လာတဲ့အခါလဲဘုရားတရားတော်ကိုနားရဖို့အခွင့်မရှိဘူးအဲဒီကျတော့တရားဟောမဲ့ပုဂ္ဂိုလ်မရှိဘူးတဲ့6000ဘာဝင်6000ကျော်တော့မြတ်စွာဘုရားဤတရားကိုနားရင်တော့တခဏလေးအတွင်းမှာပဲအရဟံမေဖို့အတိတရားတွေကိုသိမြင်နိုင်တယ်ဘုရားတရားနားရင်တော့ဒီကခဏလေးသိနိုင်တာပါဘာပေါင်း7000သက်ရှိပြီးရဲ့အဲဒီကနေပြီးတော့ပြေပြီးတော့လူဝပြန်ဖြစ်တယ်ကြီးကတရားနာမှမဟုတ်ဘူးအခုတော့အကယ်၍သာအသက်ရှင်နေမယ်ဆိုရင်ဆိုပြတရားဝင်တရားနာမှာဟုတ်အဲ့ဒါဆိုဆိုပြဤတရားကိုနာရင်တော့တခဏလေးအတွင်းမှာပဲအရဟတမေဖို့အရှိတရားတွေကိုသိမြင်နိုင်တယ်ရဟနာရှင်နေပါလေဒါပေမဲ့တင်းညင်းမြ7နာရီလောက်အသေးစောသွားတော့တညသရနာရီ7နာရီလောက်ကိုစောတာပေါ့လေအဲအဲဒီကစောသွားလို့အသေးစောသွားလို့ရသညာတွေတရားတွေမှာဆုံးရှုံးသွားရကြတယ်ဒါကြောင့်မြတ်စွာဘုရားကသာမဗုဒ္ဓောသာမဆရာကြီးသာယမဆရာကြီးတည်းဖြစ်သောဥရကောဥရကရဲ့သေပြီးမဟာသနိယောညာကြီးဆုံးရှုံးသွားကြပြီလို့စိတ်ဖြင့်ညှဉ်းညူတော်မူကြပါတယ်တဲ့အဲဒီကနောက်ဘယ်သူကိုတရားဟောရမလဲလို့ဆင်ញံတော်မူပြန်တဲ့အခါမှာပင်ဆွဲကြီးဟာငါဘာအတရားဥဟောဖို့ဟောလာတယ်ပင်ဆွဲကြီးငါဘာဒီနေ့ကလည်းပြောပြပါဘူးအင်းဒီကဲ၅ပါးဒီဖြားလုံးတော်မူခွင့်ရှင်ကပဲသူတို့ကဟိုအသုဝဌာနမှာသူတို့မွေးတဲ့ပုဂ္ဂိုလ်ဟာတရားတို့ရောင်းဆရာဖြစ်မယ်လို့သူတို့ကဟောလာပဲတဲ့ပုဂ္ဂိုလ်တွေအဲ့ဒါကြီးသူကဆရာဖြစ်တဲ့ခါကျတော့တရားနာပြီးတရားကျင့်နေအောင်လို့အင်းတောင်းမပြူပဲနဲ့သူကဟန်ပြူပြီးတော့နေကြတာလေအဲ့ဒီမှာရောက်လာတယ်အဲသူတို့ရသွေကြီးဟန်လာပါအတရားဥဟောဖို့ပေါ်လာပြီမြတ်စွာဘုရားသူတို့ဟောမှာသူတို့ကလည်းဘုရားအလောင်းတော်က ိုးသောအစာရေမစားဘဲနဲ့အစင်းခံပြီးကျင့်နေတာလေ6နှစ်ရှိတာ6နှစ်ရောနေမှာပေါ့ကြည့်ကြအောင်မဟုတ်အဲ့ဒီမှာသူတို့လာပြီးတော့ဝေယဝိသရေလုပ်နေကြတာအဲ့ကနေပြီးဘုရားလောင်းတော်ကဟာဒီလိုလုပ်နေတော့ဖြစ်ပါဘူးစာအဲငယ်ကဒီအာနာပါနဇံကိုရောက်ဦးတယ်အဲ့ဒီဇံရောက်အောင်အထူးရင်ကောင်းမှာပဲဆိုပြီးတော့အစာရေပြန်ပြီးစားတဲ့နာပြန်စားတာကိုအဲ့ဒီခါမှာအဲ့ဒီသင်ဆွဲပြီးတခါရေရဟန်းနေဆောင်ပါလေရဟန်းနေရဟန်းနေကသူတို့ကမယုံကြည်ဘူးသူကဘုရားဖြစ်တယ်ဘုရားဖြစ်နေတယ်ဆိုသူတို့ကလည်းယုံကြည်တော့အဲသူတို့ကတော့အစာမစားဘဲနေတာကတော့အကောင်းမှပြီးရနေတာဒါနဲ့ဘုရားဖြစ်တော်မှာပဲအောင်းမင်းလာအစာရည်ပြန်စားတော့ဟာအကျင့်နေပြက်ကုန်ပြီဘာမှဖြစ်မှာမဟုတ်တော့ဘူးလေသူကစွန့်ပြီးတော့ကြာကြတာပေါ့အဲသူတို့ဤနေရကိုညာဖြင့်ဆင်ញင်ကြည့်တော်မူတဲ့အခါဗာရာဏစီညွန့်နေတဲ့ကမိဂရာဝန်ဆိုးတဲ့တော့ရမှာနေရတာကိုမြင်တော်မူရဲ့ဗာရာဏစီညွန့်ဘုရားတရားဟောတဲ့မိဂရာဝန်အရသူတို့ကဘုရားဥသောတဲ့ပုဂ္ဂိုလ်တွေရောက်ပြီးကြမှာတူပြီးကြမှာခွန်ကြီးလည်းခဏခဏရောက်ပါသုံးကောက်လည်းရောက်ခုပါတယ်။ငမနာကောင်းတာပဲဘုရားတရားဟောတဲ့ဌာနကငမနာကောင်းပါ့။အဲဒီလုံမြင်တော်မူတဲ့အခါဗာရာဏစီမြို့သို့ကြီးကြွချီတော်မူပါရဲ့။အဲဗာရာဏစီမြို့ကိုဘုရားပွင့်တော်မူတဲ့ဌာနဘုရားပွင့်ရဌာနဘုရားပွင့်ရဌာနလည်းအခုဘုရားဥသောတဲ့ပုဂ္ဂိုလ်ရောက်ပြီးတော့ခွန်ကြီးလည်းရောက်ခုပါတယ်။အဲဒီကသုံးကောက်လား၄ကောက်လားဖြစ်ပါတယ်။ဘယ်လိုကြွရမူသလဲဆိုတော့အခြားသောဘုရားရှင်များဟာတကောဖြင့်ကြွရမူရတာပဲရှိပါတယ်အဲတကောနဲ့ဘိညာဉ်တကောနဲ့သွားတယ်ချက်ချင်းရပါပဲနာကောင်းပါလားဘုန်းကြီးတို့ဤကိုယ်ဝေယဂေါရမဗုဒ္ဓဘုရားရှင်ကတော့လံခုလမှာဥပကတေကရောနဲ့တွေ့ပြီးမိမ့်မြတ်စရာအကြောင်းရှိတဲ့အတွက်ခြေရင်ပဲကြွချီတော်မူပါတယ်တဲ့မြတ်စွာဘုရားဟုတ်သူဘုရားအလောင်းတော်ကတော့ဘုရားဖြစ်ပြီးပေါ့ဘုရားဖြစ်ပြီးတော့သူကလမ်းမှာဘုရားဟောရာသင်တဲ့ပုဂ္ဂိုလ်ရှိလို့ဥပက္ခတေကရုံးဆိုပြီးသူကလည်းပဲဗုဒ္ဓတရားတော်နဲ့ဆန့်ကျင်တဲ့ပုဂ္ဂိုလ်ပါပဲအဲသူ့ကိုဟောရလို့လည်းသူ့ဟောသူလည်းတရားထူးရမယ့်ပုဂ္ဂိုလ်ပါလေဘယ်နည်းဘယ်ရဲ့ကြွတယ်လဲဆိုတော့ဝါဇိုလရင်းနဲ့မှာကြွတယ်လို့ဘုရဝန္တထေရာနဲ့ဇာရကထေရာများမှာဆိုထားပါတယ်ဝါဇိုလရင်းနဲ့မှာကြွတယ်ဘုရားလည်းဟိုဘုရားပွင့်တော်မူတဲ့ဌာနကနေပြီးတော့ဘုရားဟောမဲ့ဌာနကြွဖို့ဆက်လိုက်ကြတယ်ဒီလိုဆိုတော့ဘောရီမန္တန်မှာဗာရာဏစီမိဂရောင်တော်အထိဆက်ရှိယူဇနာဇာရကရတာသိရှိယူဇနာရှိတယ်။ဒီယူဇနာကိုဆယ်နှစ်မိုင်ကျော်လောက်ရှိတာ။ယခုခေတ်မိုင်အားဖြင့်142မိုင်ဝေးกว่าနေတဲ့အတွက်ဒါအခုပြောရတာနဲ့ပါတယ်အတိုင်းထားတာတရားရှိတာကို140နဲ့ကိုစာရေဘာသာရင်းနဲ့သိတော်မူတိကောဟိုကသေးချမ်းလာပါ။ဘယ်ကလေးရိုးရိုးခြေလင်းသွားမယ်ဆိုရင်တော့တရားသေးနဲ့မရောက်နိုင်ဘူးတရား42မိုင်ဆိုတော့တရားသေးရောက်ဖို့ခရင်တော်လို့ဆိုတကိုးနဲ့သွားမှလည်းရောက်နိုင်မယ်တကိုးနဲ့သွားရင်လည်းရောက်နိုင်ကောင်းကင်သွားတဲ့ရောက်တာပဲမြေကြီးကသွားတဲ့မြေကြီးတွေကိုနီးအောင်ခါသိနေသွားရင်ရောက်တယ်သူကအဲဒီခရီးကျော်တုန်းကဘယ်လိုကျော်တယ်လို့အဲ့ဒါမပါဘူးဒါကြောင့်ဝါဇူလာသံ6နှစ်မှစပြီးကျွားတော်မူရဲ့လို့ယူရင်လည်းသိစရာရှိပါတယ်ဒါကဘုန်းကြီးကတကူနဲ့ဖန်ဆင်းမဲ့သွားမယ်ဆိုရင်တော့သာသန်း6ရက်ကနေသွားရင်လာကြည့်ရအောင်အဲဒီလိုနဲ့ကြည့်ပါရဲ့ဘာလို့လဲဆိုတော့သာသန်း6ရက်ကနေပြီးအဲဒီဘက်မှာသူကတရားဟောရမှာ哦ပုံမာရီနေတော့ဖြစ်ပြီးသွားရမှာပဲအဲဒီကနေသွားရတယ်ဒီလိုဖြစ်ကောင်းဖြစ်ပါလိမ့်မယ်လေဘုန်းကြီးကတွေ့တော့သာသန်းပါတာမဟုတ်ဘူးဆိုတော့သာရဲကပါတယ်နီးဆိုလို့ရှိရင်တော့လာသာရင်နေ့မှာသွားပြီးတော့သာရင်နေ့ရောက်ဆိုတော့အဲ့လိုအိဗယ်ရှိတယ်။အဲ့လိုလေဟုတ်ပုံတော့မရပါဘူးသူက။အဲ့ဒီသာရင်နေ့မှာဘုရားဖြစ်မဲ့ဘောဇရာရင်နေ့ဘုရားဖြစ်မဲ့ဘုရားဖြစ်မဲ့နေ့ပရမကသူကသစ်ပင်ကြီးအောင်မှာနေတော့ဟိုက အမျိုးသမီးကလာပြီးတော့စားဝယ်တော့ဝယ်စားရှူတာနဲ့အဲဒီအကြောင်းကိုရှင်းနာပါပဲပြီးတော့ပါအဲဒါအဲဒီနေ့ကမနေ့ကစားနေ့မနေ့ကစားပြီးတော့ညကျတော့ဘုရားပြင်းတဲ့နေရာရောက်ပြီးအဲဒီမှာဘုဝင်ကြီးပါကဒေဝဆခုဝိညာဉ်နဲ့ရပြီးတဲ့နောက်ကိုဘုရားပြောင်းရှူရတယ်အဲဒါကြီးကတော့ခဏခဏဘုန်းကြီးတို့တော့ဟောနေမှာလဲသူကကြာကြီးအထောက်အကူမဟုတ်ဘူးညာဦးရံကလည်းရှိရောဘုဝင်ကြီးပါကလည်းရှိဘွားကြီးရှိကပထမစပြီးတရားကျင့်နေတဲ့ဘွားရောဘွားရောအကုန်လုံးလျှောက်ပြီးတော့ဆင်ញင်ပြီးတဲ့ဘုဝင်ကြီးပါကညာရဒေဝဆခုဝိညာဉ်နဲ့ကဘာကြီးအားလုံးကိုဘယ်ဒီမျက်စိနဲ့မြင်တယ်လို့ပဲအကုန်လုံးလျှောက်ပြီးတော့မြင်လာတော့ရောက်အဲဒီတော့နောက်ဆုံးကသံဃာရံကျော်လွန်တဲ့သံဃာရံဆန္ဒရည်ကိုဆန္ဒရည်ကကျော်ပြီးတဲ့နောက်သစ္စာဘုရားဆင်ញင်းတာတွေဆင်ញင်ပြီးတော့နောက်ဆုံးတရားထုတာဆင်ញင်း၃နာရီလောက်ပြင်းပါပဲဘုရားဖြစ်တော်တာအဲကြွတော်မူတယ်လို့ယူရင်အခုကတော့အဲဒီတော့မဟုတ်ဘဲ6ရက်နေ့ကစပြီးတော့ပြည့်ပြည့်ကြွတယ်ဆိုရင်တော့ဒါဘုရားဖြစ်တာတော့ကြာပါပြီကဆုံးလာနိုင်ပြီဖြစ်လို့ပြင်းစရာရှိပါသည်တဲ့နာရီကတော့ပြည့်သွားပါဘောတရားဟောတဲ့အချိန်ကပုံမဲ့လို့ဖြစ်ဖြစ်တရားလည်းနားလည်းအောင်ဖြတ်ဖြတ်ပြောနေတာနဲ့အဲဒီလိုကြွားကြည့်တော်မူတဲ့အခါဘုရားတော့မရောက်မင်းလမ်းခုလမှာဥပ္ပဒါတခွန်းတကရွန်းကြီးနဲ့ရင်ဆိုင်ရင်တွေ့ရတယ်တဲ့ဘုရားမျိုးသေးခင်ဘုရားဝယ်နှီးပါတယ်ဘုရားပွင့်တော်မူရဆန္ဒနဲ့နှီးပါတယ်အဲ့ဒီမြောက်သေးခင်ဘုရားတွေ့တယ်ဆိုဥပကဆိုတဲ့ကလေးကြီးနဲ့တွေ့တယ်။ဗောဓိမာန်နိုင်တဲ့ခရာဟာသုံးကာဟုတ်ဝေးရဲ့သုံးကာဟုတ်ဝေးရဲ့လို့ထားတာပြဆိုထားတယ်။ယခုခေတ်မိုင်နဲ့ဆိုရင်တော့6မိုင်ရှိပါတယ်။ဘုန်းကြီးတွေသာဟုတ်တယ်6မိုင်ပဲရှိတယ်ကွာ။ဘာမှအသိမွေးဘူးခရာကွန်းတော်မမဲနေရတယ်ဒီခရာနဲ့။အဲ့ဒီမှာခရာမျိုးမှတောင်ရဘောရိမန္တန်အထိကာလံတလျှောက်မှာမိုင်းနိုင်တွေနဲ့အတိအကျရှိပါရဲ့မိုင်းနိုင်တွေတိအကျရှိတယ်တကရွန်းဆိုတာအဝတ်မဝတ်ပဲကျင့်နေတဲ့ရသေတမျိုးပဲတကရွန်းဆိုတာအဝတ်မဝတ်ဆင်းနေတဲ့ပုဂ္ဂိုလ်နာတဗုဒ္ဓဆိုတဲ့ဆရာကြီးဤဂိုင်းဝင်တပည့်တွေပါပဲနာတဗုဒ္ဓဆရာကြီးဆက်စွာဆရာနဲ့ကိုအရှင်မကြီးတဲ့ပုဂ္ဂိုလ်ပဲမြန်မာအရှင်မကြီးတဲ့ပုဂ္ဂိုလ်ပဲအဲသူတည်းကြီးရဲ့ဒီရသေးတမျိုးဒီတကရွန်းဆိုတာအဲတကရွန်းနေပေါ့လေဆရာကြီးခိုင်းဝင်တတိတွေပါပဲအဲဒီဥပကတကရွန်းကြီးကမြတ်စွာဘုရားကိုမြင်တွေ့ရတော့ငါရှင်သင်မျက်စိမျက်နှာသာတော့အိန္ဒြေများကကဲကြည့်နေပါလေအရေးစင်းကလည်းတန်ရှင်းဖြူစင်ပါလေဘယ်ဆရာကိုယဉ်ညွန့်ပြီးရာပြုခဲ့ပါသလဲအင်းဆရာကဘယ်သူပါလဲဘယ်သူဘယ်ဆရာဤတရားကိုသင်နှစ်သက်လို့ကြပါသလဲလို့မေးတယ်အဲဒီဥပဒေကရင်းကြီးမြတ်စွာဘုရားကိုမြင်တွေ့တော့အဲဒါမေးတော့ဥပဒေကရင်းကြီးကဘုရားကိုမယုံကြုံဖြစ်ပြီးတော့မေးတာပါလေကွာမြင်မြင်ချင်းညီညွတ်ပြီးမေးတာနဲ့တူတယ်တဲ့ညီညွတ်ပြီးမြင်တယ်ညီညွတ်လို့သူကမေးအဲဒီတော့မြတ်စွာဘုရားကသာဘာဘိဟုသာဘာဝိရုဟာမတ္တမိသဗ္ဗေသုဓမ္မေသုအနုပလိအနုပလိတောသဗ္ဗင်္ဇဟောတနေခယောဝိမုတ်တော်တရားအပိညာသိသမုတ်တိကမုတ်တိတေယံဟာငါသည်သာဘာဘိမူမျက်စိစဉ်းစားသောတရားလုံးစုံကိုအကုန်သံမောနိုင်နေသူဖြစ်သည်ဒီစကားဖြင့်မြင်မှုကြားမှုစသောတရားအလုံးစုံကိုအကုန်နိုင်နေနေကြောင်းဝန်ခံဖော်ပြတော်မူကြပါပဲတတ္တဝါများဟာအဲ့ဒီမြင်မှုကြားမှုစသည်ကိုမနိုင်တဲ့အတွက်အဲ့ဒီမြင်မှုကြားမှုစသည်နောက်လိုက်နေကြလို့ဒုက္ခရောက်နေကြတာပဲမျက်စိမျက်နှာစသောအင်းတွေမကြည်လင်ပဲနဲ့ဖြစ်နေကြရတယ်။မြတ်စွာဘုရားမှာတော့အဲ့ဒါတွေကိုအကုန်လုံးနိုင်နေတယ်လို့ဆန်းသာပြီးတော့အင်းတွေလည်းကြည်လင်နေတယ်ဆိုတာကို သိစီပါတယ်ခုနပြောတော့အဲ့ဒါပဲအာငါဒီသဘာဝီမူမျက်စိအရှင်းသာသောတရားလုံးစုံကိုအကုန်သွန်မိုးနိုင်ခြင်းသူဖြစ်သည်လို့ဘုရားပြန်ဖြေတော်သာပါလေနဲ့သဘာဝီသူတရားလုံးစုံကိုအကုန်သိသည်အာသမိဖြစ်ပါသည်သဘေသူဓမေသူအနုဘရိတော်အလုံးစုံသောတရားတို့၌မညိကမလွယ်ရာသူဖြစ်ပါသည်။သဗ္ဗံသဟောအလုံးစုံကိုစွန့်လွတ်နိုင်သူဖြစ်ပါသည်။ဒနကရေတနာကုန်ရာနိဗ္ဗာန်၌ဝိမုတ်တော်လွတ်မြောက်သူလည်းဖြစ်ပါသည်။ဗျာပညာယာကိုယ်တိုင်ညာဖြင့်တည်ပြီး၍ကံအဘယ်သူကိုဥဒိသေယငါဆရာဟုညွန်ပြနိုင်ပါ၏။သူတော်အားထာမနိမခမဲနဲ့ကိုယ့်ဟာကိုယ်ကျင့်ပြီးတော့သိနေတဲ့အတွက်တရားပေါ်ညွန်ပြစေရာဆရာမရှိဘူးရဲ့စာတော်ကတော့မစိုးရမှာရှိတော့ခုနကရေသေးကြီးတွေယူသွားပြီးတော့တရားတွေကြီးယူပြီးတော့အထုပ်ကြတာပေါ့အခုဟာတော့ဘုံလုံးသိနေဘယ်မှနိခံရမရှိဘူးလို့ဆိုလိုပါရဲ့ဘယ်နဲ့ဆိုတရားပြန်ပြည့်နိုင်ရတော့ကိုယ်သွားပြီးစကားပြောတယ်မပြတ်သေးပဲဖြစ်နေဒီတော့နည်းနည်းပြီးတော့ခေါ်လိုက်မှပါဆက်နေတယ်ဘုရားဘုရားမဟုတ်ရချင်းနည်းနည်းပြီးတော့ပြတ်သွားလိမ့်မယ်တန်းနိုင်အဲဒီတော့မင်းရတော်မူပြီးတော့သာတိထင်ကြအောင်လို့ဒီလိုလဲထပ်ပြီးမိန်တော်မူပြန်ပါဆရာဟွာလေးနဲ့ဆိုရင်နားမလဲဘူးနည်းဆိုတော့ထပ်ပြီးတော့မိန်ရမယ်နာမေအာသရိယောအာတိသတိတော်မေနဝေစတိပါရိဝါဒင်လောကသမိနာတိမေပတိပုဂ္ဂလောမေင္ဃာအာသရိယောနာတိလောဘုဒ္ဓယာတရားသူသိအောင်ညွန်ပြသောဆရာမရှိပါဘုရားတရားကြည့်ကြည့်အောင်ညွန်ပြတဲ့ဆရာမရှိခဲ့ပါဘူးဒီတော့အာရတာဥဒ္ဒရာရှိခဲ့တာဒီစကားဖြင့်လောကီဇာရအောင်ညွန်ပြတဲ့အာရတာဥဒ္ဒရာတို့ရှိခဲ့ပြီမယ်လို့လောဘုဒ္ဓယာတရားသူဝေရအောင်ကျင့်ရမှာတော့ဆရာမရှိဘူးလို့ဆိုလိုပါတယ်မြတ်စွာဘုရားမှာဆရာမရှိဘူးဘယ်သူနည်းယူပြီးတော့ကျင့်တယ်လို့မရှိဘူးမေငါညံသတိတော်ဘုံကြီးသူတော်သူစီနာဝေသတိမရှိပါဘူးငါနဲ့ဘုံကြီးသူတော်မရှိဘူးဒီစကားချင်းဘုံကြီးသူသူပင်မရှိဘူးပါလုံသောဆရာကဘယ်မှာရှိရနည်းကိုနဲ့ဘုံကြီးသူတော်မရှိဘူးဆရာတဲ့သားကဘယ်ရှိမလဲဆိုတာဟုတ်အဲဒီလိုသိစေပါတယ်သရေကသမေလောကသမေနာမည်တကွာသောလောက၌ဘဝနတ်လူယမရွေတဲ့၌မေင္ဃနှင့်ပတိပုဂ္ဂလောရှင်ပေါင်းတံဖက်ပြိုင်နိုင်သူသည်နာတိမရှိဘူးဉာဏ်သောဗျာအဋ္ဌညာကိုလိုက်နာပြီးတဲ့ဉာဏ်နဲ့ပုဂ္ဂိုလ်တော်မရှိပါဘူးတဲ့ဒီတော့အရဟတ်ဆိုတဲ့ရဟန္တာကတော့အရဟံလို့ဗမာကတော့ပြောရရှိပါတယ်။ဒီမှာသာရဏပါဠိကိုမြည်ပြီးတဲ့မှရေးထားတဲ့အရဟတ်ဆိုတဲ့အရဟံပါပဲ။အရဟံဆိုတဲ့ရဟန္တာဖြစ်ပါသည်လားလို့ဥပကတကယ်တော့မင်းများနဲ့ဒါကြောင့်ဒီလိုလဲမိန်တော်မူရပြန်တယ်ဆိုတော့ဗျာ။အဟံဤအရဟံလောကေအဟံသတ္ထနုတ္တရောဧကောမိသမ္မာသမ္ဗုဒ္ဓောပိရိဝုဒ္ဓောသမိနိဗ္ဗုဒ္ဓောသောကေတလောကလုံးနဲ့အာဟိငါးဒီသာလင်အရဟံတဘာဒီသောယဟန္တာဖြစ်ပေသည်ယဟန္တာဟာငါးတဘာလည်းပဲဒီဘုရားမရှိသေးတဲ့တုန်းကဒီစကားဖြင့်ထိုကားကအရဟတအရဟံယဟန္တာလို့ဝန်ခံနေကြအတိမတ်ပြုနေကြတာတွေဟာအစစ်မှန်တွေမဟုတ်ဘူးငါးတဘာလည်းပါလဲအရဟံယဟန္တာအစစ်မှန်ဖြစ်တယ်လို့သိစေပါတယ်။အာငါသည်အနုတ္တရောအလွန်အကဲမရှိအမြတ်ဆုံးဖြစ်သောသတ္ထမကောင်းမြေကကောင်းရာညွန်တတ်သည်ဆရာများရှိဖြစ်ပေသည်အာငါသည်ဧကောသဘာဝသောသမ္မာသမ္ဗုဒ္ဓောကိုယ်တိုင်ပင်မှန်းသွားသည်သောဘုရားသည်အာမိဖြစ်ပေ၏နိဗ္ဗုဒ္ဓောသီလသာမိငိမ့်ကြီးဖြစ်ပေတိတိဟုတော့ဧကျန်နေတော်သူသည်အတ္တမိဖြစ်ပေသည်လို့လည်းမိန့်တော်မူရပါတယ်အဲဒါရထားမှာ လက်ထင်ကကြမ်းအဲလက်ထင်ကလည်းဝိသင်းကြမ်းဆက်ပြီးတော့ဒီစကားလေးကိုမသုံးနေဘူးအဲမှာအချိန်ကလွန်သွားရင်ဒီမှာရေးထားတဲ့ပထမအပိုက်တင်တဲ့တရားအားထုတ်တဲ့ပုဂ္ဂိုလ်တွေဖြင့်စိတ်တော့မဝေးလောက်ဘူးစိတ်မဝေးမတော့မှပါနောက်တစ်ခါဝိသင်းကြရင်တော့လာပြီးနေမနဲ့ဒီလာပဲပြီးတော့ခေါ်ရင်ဒါလေးဒီတရားသုံးပါပါဘုရားကိုယ်တော်လည်းဘုရားဆုံးအတူတူအဲနေ့လည်းပဲကြာတော့တရားဟောတဲ့တရားသက်သက်ဟောတဲ့ခါကျတော့လည်းဒုတိယတရားဘုတ်ကိုဆက်ပြီးတော့ဟောရမယ်အဲဒီလာခြင်းနဲ့ကျရင်ဒီတရားတွေဆက်နေရဘုရားတွေဆက်နေမျိုးရအောင်အဲဒီလိုများဆိုဘုရားဟောကြတဲ့အတိုင်းများဆိုဘုရားတရားတော်ကိုခုကြားနာပြီးအထုတဲ့ပုဂ္ဂိုလ်တွေကညဆိုဘုရားအလိုတော်အတိုင်းရခြင်းရလိုက်တဲ့သမารိညာသိရင်သိလိုက်တော့သမာရိညာနဲ့ပြည့်စုံပြီးဒီကရမညာပူညာနိဗ္ဗာန်တို့လိုရှိတဲ့ဆက်ရောက်ပြည့်စုံနိုင်ကြပါစေ။အဟောသာဝိဇာတရားတွေစာအုပ်တွေရှိတယ်အဲ့ဒါတွေအတန်သွင်းထားတော့အဲ့ဒါကိုဒီစိတ်ကိုယ်နဲ့ဖွင့်ပြီးနားထောင်ရအောင်လို့ဆိုပြီးတော့ဘုညာအဲ့ဒါပြန်ပြီးတော့အခုထပ်ပြီးတော့ဟောတယ်ဒီကလည်းမကြောက်ဘူးသေးဘူးနေမှာပါပဲကြောက်ဘူးတဲ့ပုဂ္ဂိုလ်ရှိမှမကြောက်ဘူးတဲ့ပုဂ္ဂိုလ်များမှာပါအဲ့ဒါဒီမဆက်ကြတရားတော်ဆိုတာအများကြီးပဲအများကြီးလို့ဆိုဘုရားဟောတာကရှင်းကျင်နေတယ်ဘုရားဟောဒီဒီနဲ့ဆက်ကြည့်လားအခုဆိုလို့ရှိရင်အဲ့လောက်ကမကောင်းဘူးချိန်နေကြာမယ်အဲ့ဒါဟာအစတုန်းကတော့ဘုန်းကြီးကကိုယ့်ဟာကိုသင်တော်တဲ့နေ့မှာတရားနာတဲ့ပုဂ္ဂိုလ်အရင်းငယ်ခေါ်ပြီးတော့ဖွင့်မယ်လို့စိတ်ကူးပါရဲ့အဲ့ဒါအတည်းလွယ်မှာမဟုတ်ဘူးအရင်းမမဟုတ်ဘူးအဲ့ဒါကြောင့်အဲ့ဒါအစီအမပြင်းနေနေရာကျမှာမဟုတ်လို့နေရာကျမှာမဟုတ်လဲအဲ့ဒါကြောင့်အဲ့ဒီဥစ္စာကိုအဲ့မဲ့ဒီဘက်နဲ့အခုဒီမှာသီလပေးပြီးလို့ရှိရင်ဘုံနေတိုင်းဘုံနေတိုင်းဆိုတလမှ၄ချိန်ရှိတယ်။နောက်တစ်ခါဒီမှာမျိုးသမီးယောဂီအခွဲ့ရေတရားထုံးတဲ့ပုဂ္ဂိုလ်တွေလည်းပဲနေ့စဉ်တရားဟောနေတာရှိတယ်။အဲ့ဒါဘုန်းကြီးတရက်ဒီနေ့ငွေတွေတရင်တရားဟောတာကဒီနေ့ငွေတွေတရက်တရက်အသာသွင်းနောက်ပြီးတော့နေပိုင်းကြတော့သာပြင်းနေမှာဘုန်းကြီးကတရားဟောတောင်းရင်လည်းအဲဒီလိုဟောတဲ့အခါမှာဒီတရားပဲသင်ဖို့ရတယ်။ဒီနေ့လည်းရှင်မွန်းလွဲပြီးတနာရီခွဲအချိန်ကျလို့ရှိရင်ဘုန်းကြီးဒီတရားဆက်ဟောရမှာပဲ။အခုဒီချိန်လည်းပဲခရင်းရှိသွားပါပြီ၄ချိန်၄ချိန်ရှိသွားပြီနဲ့တည်း။ဟုတ်။အဲ၄ချိန်ကပြီးသွားပြီခွဲ၅ချိန်ရောက်လာပြီ။ငါကြီးရောက်တော့ဒီနေ့ဆုံးမလာတော့ရှိတာဆုံးမမှတော့ကြာမဆုံးရနိုင်ဘူးလားမသိဘူးအဲဒီကပြီးတဲ့နောက်နေ့ကြတော့ကိုဒုတိယအချိန်ကြီးအဲဒါလည်းပဲဒီချိန်နဲ့မပြီးပါဘူးဒါတော့3-4ခါလောက်မှပြီးပါလားအဲဒီလိုပဲတွန်းထားမှာပြီးပြီးတော့နောက်တော့လူချင်းဖွင့်ပြတယ်ပြီးတော့လည်းပဲအဲဒီစာရေဘာသာတိုင်းဆိုလို့မလို့အပိုးစကလုံးတွေလည်းချက်ပြီးတော့ပြောပြောဆိုတာရှိတယ်ဘာလို့လဲဆိုတော့သာရဘာသာတည်းချူကနားလည်မဟုတ်ဘူးအဲဘုန်းကြီးကနည်းနည်းနည်းပိုလေးထည့်ပြောရတယ်အခုလည်းပဲရှင်နာပိုင်းကမြတ်စွာဘုရားဟောထားတဲ့စကားရှိတယ်အဲဒါကိုဥပဒ္ဒဆိုတဲ့ကတော့ကသူကလာပြီးတော့ဘုရားနဲ့တွေ့ပြီးတော့အဲဒီတော့ဘုရားကလည်းတရားကြီးမဟောရဘူးဘုရားကကျဆွဲကြီးငါးဦးထံသွားပြီးတော့တရားဟောဝေရသွားတယ်။အဲဒီလမ်းမှာတွေ့ရတယ်ဘုရားဆက်ဖို့ကိုဘုရားဆရာကလည်းသူကဘုရားသာသနာဘက်ကမဟုတ်ပါဘူးတခြားဘက်ကသာသနာဘက်ကပါပဲ။အဲသူကလည်းပဲစေတနာလေးတော့ကောင်းပါတယ်။သူလည်းတရားသူတွေပါတယ်နောက်ရမှာမြင်မြင်လို့မြတ်စွာဘုရားကသူနဲ့တွေ့အောင်လို့ဒီမင်းကကုန်းကျောင်းကနေပြီးသွားတာမဟုတ်လို့ရှိရင်ချင်းကောင်းကံနေသွားလိုက်သက်သက်သာသာလေးနဲ့ဟိုမှာရောက်တော့အကုန်းကျောင်းကနေသွားတယ်။အဲဒါနဲ့သူနဲ့လမ်းတွေ့တော့သူကနေပြီးအဲဒီ
ဥဒ္ဒဆေပုဂ္ဂိုလ်ကဒီရလည်းသူကနည်းနည်းတော့ယူသိလေးစားမှုတော့ရှိတယ်။ဟောအကုန်မယုံတာတခုပဲ။အဲ့ဒါသူကတရားလို့ရမရဘူးသူကမင်းများဆိုတာလည်းဆိုတာတရားကဖြည့်ချတာ။အဲ့ဒီဖြည့်ချတာနဲ့စပြီးတော့အဲ့ဒီလိုဖြည့်ချတဲ့အတွက်ဒါဖြင့်ရင်အဲ့ဒီလိုဖြည့်ရတဲ့ဟုတ်လို့ရှိရင်ယခုဘယ်ကိစ္စအတွက်ဘယ်အရကျွမ်းမယ်ဘယ်ရကျွမ်းမယ်လို့ဆိုလိုပါတယ်သူကမေးသူကအစောကြီးတွေထံသွားတာပဲအဲ့ဒါသူကမသိပါဘူးဘယ်သွားမယ်လို့ထင်ပါတယ်ဒီခုဘယ်ကိစ္စအတွက်ဘာတွေသွားတာတုန်းလဲမေးတယ်ဘယ်ရကျွမ်းမယ်လို့ဆိုလိုပါတယ်လို့ဥပက္ခတကယ်တော့ကမင်းများတော့လက်စွာဆရာကဒီစကားချပြီးတော့မိတ်ဆွေတော်ဘာလဲဘာသာလေးတကားလားဓမ္မစကံဘုတေတုံကိစ္ဆာမိကပိနာဘူရံအန္တိဘုဒ္ဓသမေယံလောကသမေယံအာဟင်သံအမတတုံလူဝေယံဓမ္မစကံဘုတေတုံတရားစကောလိစေရအတွေ့တရားဆက်ဟောပြီးတော့တရားကျင့်ပြီးတရားပြည့်စုံမှုရအတွက်ကာတိနံကာတိတိုင်းသူတို့ဤပူရံမာရဏီမျိုးသို့ကိစ္စာမိသွားနေပါသည်ကာတိတိုင်းမာရဏီသွားနေပါတဲ့ဆွေကြီးရဲ့အဲ့ဒီမှာရှိတယ်။အန္တိဥဒသမေယပညာမျက်စီမရှိ၍အတန်းတပွဲဖြစ်နေရောလောကသမိန်လောကခေါ်သောဒုနာမြမဘဒဝအများရဲ့နိုင်နေဒုနာမြမဘဒဝအများကြီးကပညာမျက်စိကတရားတွေပါတယ်အာမထုကပညာမျက်စိမရှိတော့ဒါတွေပေါ်တယ်ပညာမျက်စိမရှိပဲဖြစ်နေတဲ့ပုဂ္ဂိုလ်အဲဒီဒုနာမြမဘဒဝအများရဲ့နိုင်အဲဒီလိုပုဂ္ဂိုလ်တွေနဲ့အမတ္တဒုံလူပင်သိခြင်းကင်းကြောင်းအလွန်ကောင်း၏ဉာဏ်ကြောင့်သာသောအမတ္တသမိုင်းအမြတ်တရားစီကြီးကိုအာရင်စံဒီခေါ့ဒီအလားဟောကြားလိုက်ပြရတည်းဘုရားသမိုင်းအမြတ်တရားဆိုမိဘအကျုံတရားပေါ်လေအဲ့ဒါဟောမလို့လို့မိကြားတော်မူလိုက်ပါရဲ့ဒီတော့ဥပကတကယ်တော့ကငါရှင်သင်္ဝန်ခံတဲ့အတိုင်းဆိုလို့ရှိရင်ဥပကကပြောတော်ဆရာဆရာကိုဘုရားမကိုမသိသေးဘူး။ငါရှင်သင်္ဝန်ခံတဲ့အတိုင်းဆိုလို့ရှိရင်အဆုံးမရှိအောင်တော်မူတဲ့အနန္တဇိနာကောစစ်ထိုက်ပါရဲ့လား။အနန္တဇိနာကောအနန္တဇိနာအခြေကိုအနန္တဇိနာကောအနန္တဇိနာဆိုတဲ့ဘွဲကိုခံလိုက်ပါရဲ့လားလို့မင်းများမေးပြန်တယ်။ဒီလိုမေးတော့ဘာကြောင့်လဲဆိုလို့ရှိရင်ဆရာမေးတာဘာကြောင့်လဲဆိုလို့ရှိရင်သူတို့ရဲ့နိဗ္ဗာန်ခိုင်းမှာအာဟုလိုကိလေသာအလုံးကိုပယ်ချက်အောင်နိုင်တဲ့သူတွေကိုအနန္တဇိနာဖြစ်တယ်လို့ယူဆကြတယ်အဲဒီဥပက္ခတို့ခိုင်းနေတာပါဒါတို့သူတို့ကတရားထုတွေအောင်မင်းဒါကြောင့်သူတို့ဤခိုင်းဆရာကြီးဖြစ်တဲ့နာတဗုဒ္ဓကိုဇိနာလို့လဲခေါ်တဲ့နာတဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်ကဆရာစွတ်ဆရာတော်လို့ပြီးတော့ခေါ်ပြောနေတာမျိုးခိုင်းအိန္ဒိယအတန်နဲ့အိန္ဒိယတန်ကျွနဲ့ဆိုရင်ဇိနာလို့ဗမာလိုလဲဇိနာလို့ခေါ်တဲ့အဲဒီဇိနာဆရာကြီးကခေါ်တဲ့တရားနဲ့သူတပည့်များကိုဇိနာဇိနာလို့ခေါ်ရဲ့သူတပည့်တွေကိုဇိနာဇိနာလို့ခေါ်တယ်။ဗမာအတန်ခွဲ့နေတော့ဂျိမ်းမာရဝင်များလို့ခေါ်တယ်။အိန္ဒိယမှာနာတဗုဒ္ဓဤတပည့်ဂျိမ်းမာရဝင်တွေယခုလည်းတော်တော်များများရှိနေတာပဲပါ။ဘုန်းကြီးတင်သူရှိပါသေးတယ်။အိန္ဒိယမှာလည်းသူအယူဆနေတယ်။အဲ့ဒီအယူဆတိုင်းလိုက်လာပြီးတဲ့ပုဂ္ဂိုလ်ရှိနေတယ်။အဲ့ဒီတော့ဥပကတကတော်ကဇိနာဇေနာဂျိမ်းမာရာဝင်ဖြစ်ပြီးဇိနာဆိုတဲ့အမည်ကိုအလွန်အလဲပြုတဲ့အတွက်ဒီလိုမင်းများလာပါပဲအဲ့ဒီတော့မြတ်စွာဘုရားက
မာရိသာဝေဇိနာဝန္တိရေပဒာသောခယံဇိတာမေဘဗဂာဓမ္မာတသမာသတ္တမဟဥပကဇိနောဥပကဥပကတရံယေငါကဲ့သို့သောအကျဉ်းသူတို့သည်အာသောခယံအဘောကိလေသာကုန်ခြင်းသောပဒါရောက်ကုန်၏ဇေမာရိသာငါကဲ့သို့သောသောသူတို့ဤဝိသင်းစေဇိနာဟွန်းဒီဇိနာမြောက်ကုန်အဲဒီစကားချင်းငါလိုကိလေသာတကယ်ကုန်တဲ့ပုဂ္ဂိုလ်သားချင်းဇိနာမြည်ရဲ့အဲဇိနာမြည်ရဲ့သင်တို့တိုင်းတည်းကကိလေသာကိုနိုင်စီလို့အထင်ရောက်ပြီးဇိနာလို့အမိခန်းနေပင်မဲ့ကိလေသာတကယ်မကုန်သေးတဲ့အတွက်ဇိနာဆိုတဲ့အမြီကိုမခံနိုင်ဘူးလို့သိစေပါရဲ့အဲဒါဆရာကဇိနာငါဇိနာမြည်လို့ဆိုပြောရတယ်ဇိနာမြည်ခံနိုင်ရှိတာကိုအဲဒါဒီကိလေသာတွေမကင်းသေးလို့သင်တို့ဇိနာလို့မခေါ်နိုင်ဘူးမခံနိုင်ဘူးလို့ကျန်ရှင်းပြောတာပါပဲမေငါဇိမဘဂဓမ္မယုံညာသောအကုသိုလ်ကိလေသာသေးရတော့ကိုဇိတာအောင်နိုင်အကုန်မိသသမာထိုးသောအကုသိုလ်ကိလေသာဝိရမျှကိုအောင်နိုင်ပြီဖြစ်သောကြောင့်အာမာရီဇိနောဇိနာနေပါသည်လို့မိကြတော်မူလိုက်ပါရဲ့အဲဒါဇိတာတွေအကုန်လုံးအောင်မြင်ပဲပဲပဲပြီးတော့အောင်မြင်သွားလို့ဇိနာနေရဖြစ်အကြောင်းပြောပါအဲ့ဒီအခါဥပကတဲ့ဘုရင်ကြီးကခုပိယပါဟုသောအာဟုသောငါရှင်ခုပိယသည်သင်္ခါမီအတိုင်းဟုတ်တော်လဲဟုတ်ရ၏ဟုတ်မယ်ဆိုရင်ဟုတ်တော့ပါရဲ့လို့ပြောတယ်။ငါဆုချင်လဲဟုတ်မှာဟုတ်တော့ပါရဲ့ဆိုပြီးဆန့်ကျင်မဲ့တော့သိမလို့ဘူး။ဒါမှလည်းသူကဘုရင်ကြီးယူလာတော့ဟုတ်တူဘူးတော့တော်ရုံမဲ။အဲ့ဒီတော့ပြောပြီးတော့ခေါင်းလည်းညှိပြီးသွားမြဲခြေခြေလင်းလမ်းမှဒေဖဲ့တာမြတ်စွာဘုရားလမ်းပေးပြီးတော့မြတ်စွာဘုရားအလမ်းပေးပြီးတော့သူရည်ရထားတဲ့အတိုင်းအဲရည်ရထားတဲ့အရာစီကိုသွားပါရောတဲ့အဲလမ်းရခချင်းချင်းနဲ့ဒီလိုအရှင်မလာအဲသူဘုရားကိုဘုရားကဟိုဘက်ကလာသူကဒီဘက်ကမျက်နှာချင်းဆိုင်တာအဲ့ဒီမှာမေးမြန်းပြီးတော့အခုဒီဘက်ကဘာနဲ့ဘာလာမယ်လို့ယူထားတဲ့ဂျူဝါတရားအင်းတင်ရှိပါတယ်အဲ့ဒီအင်းသွားခွေရသလားအဲ့ဒါသူကဘေးဆက်ပြီးတော့ဆရာကတော့လမ်းလေးတော့ပေးသွားတယ်ဟာဒါလေးကမှတ်သားကြလေးပါပဲညဇာဆရာလမ်းပေးပြီးသူယူထားတဲ့ရက်စီကိုသွားပါရောတဲ့အဲ့ဒီလိုအထူးသတိပြုကြကောင်းတယ်အဲ့ဒါကိုအထူးသတိပြုကြကောင်းတာအထူးသတိပြုကြဥပကဖရာအစ်စ်နဲ့တွေ့နေပင်တွေ့နေပါလေဖရာမှကမသိဘူးဖရာမှကမသိသေးဘူးသူကပုဂ္ဂိုလ်တော့ပုဂ္ဂိုလ်တူပဲဆိုတော့ဒီလိုသိမြတ်စွာဘုရားကဖရာစစ်ဖြစ်ကြောင်းအထင်ရှားဝန်ခံပြီးပြောနေပါလေဖရာစစ်ပဲလို့ကောင်းကောင်းသူမယုံသေးဘူးအဲ့ဒါဘာကြောင့်လဲဆိုရင်သူကတကရုံးတိုင်းဤမိစ္ဆာအယူဝါဒဆွဲနေလို့ပါပဲယခုနေ့ခါလဲနိမကိုဆွဲယူထားရင်နိမံကိုကြားရတယ်နဲ့မယုံကြည်နိုင်ပဲဖြစ်နေရတယ်